ယေရှုဖခင်ဒုတိယအကြိမ်ကြွလာခါနီးမှာဖြစ်ပျက်မဲ့အရာများကိုကျွန်တော်ဝင်ခန့်သွားမှာဖြစ်ပါတယ်။ယေရှုဖခင်ကဒီကဘာမြေကြီးပေါ်မှာမိမိပြန်ကြွလာတော်မူမဲ့အကြောင်းကိုဒီလောကမှာသက်ရှိထင်ရှားရှိစဉ်တုန်းကတပည့်တော်တို့ကိုမကြာခဏပြောပြတော်မူပါတယ်။တပည့်တော်တို့ကကြွလာတော်မူမဲ့အချိန်ကိုသိကျင်ကြတဲ့အတွက်ယေရှုကိုမေးလျှောက်ကြပါတယ်။ယေရှုကမိမိပြန်လဲကြွလာမဲ့အချိန်တိုင်းအတိအကျကိုဘယ်သူမှသိပိုင်ခွင့်မရှိတဲ့အကြောင်းတပည့်တော်တို့ကိုမိန့်တော်မူပြီးကြွလာခါနီးမှာဖြစ်ပျက်မဲ့အရာများကိုတော့ပြောပြတော်မူပါတယ်။အဲ့ဒီအရာတွေကိုမဿဲအခိုင်း24နဲ့25မာကုအခိုင်း73လူကာအခိုင်း27နဲ့ဗျာဒိတ်ကျမ်းအခိုင်း6ကနေ19တို့မှာကျွန်တော်တို့တွေ့နိုင်ပါတယ်ယေရှုဖခင်ကဒုတိယအကြိမ်ကြွလာခါနီးမှာဖြစ်ပျက်မယ်လို့မိန့်တော်မူသောအရာတွေကဘာတွေလဲဆိုတာကျွန်တော်တို့ကြည့်ကြပါစို့မဿဲအခိုင်း24အခန်းငယ်5မှာယေရှုကသူပြန်ကြွလာချိန်နီးရင်အများသောသူတို့ကငါသည်ခရစ်တော်ဖြစ်၏ဟုဆိုလျက်ငါ၏အယံကိုဆောင်၍ပေါ်လာသဖြင့်လူအများတို့ကိုလှည့်ပြကြလိမ့်မည်လို့မိန့်တော်မူပါတယ်ယေရှုခရစ်တော်ရဲ့ကြိုတင်ပြောပြတော်မူချက်အတိုင်းခရစ်တော်ရဲ့အယံကိုဆောင်တဲ့သူများစွာပေါ်လာနေပါပြီဟိုတလောကရုရှားနိုင်ငံကရုရှားယင်ဒိန်ရဲ့ဟောင်းတယောက်ဟာသူ့ကိုယ်သူခရစ်တော်လို့ပြောဆိုတဲ့အကြောင်းကိုကျွန်တော်ဖတ်ရပါတယ်အဲ့ဒီလူဟာမော်စကိုမြို့နဲ့မိုင်ပေါင်းများစွာဝေးတဲ့မြို့ငယ်လေးတစ်ခုမှာသူ့ရဲ့နောက်လိုက်တပည့်များနဲ့အတူနေထိုင်လျက်ရှိကြောင်းသူ့ရဲ့နောက်လိုက်တွေကအဲ့ဒီလူကိုဒုတိယအကြိမ်ကြွလာတဲ့ခရစ်တော်ဖြစ်တဲ့အကြောင်းယုံကြည်ကြပြီးတော့သူ့ကိုရှစ်ခိုးကိုးကွယ်ကြတဲ့အကြောင်းကျွန်တော်ဖတ်ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလဲယေရှုလို့သူ့ကိုယ်သူပြောတဲ့စစ်သားဟောင်းတယောက်ကိုကျွန်တော်တွေ့ဘူးပါတယ်အင်္ဂလန်နိုင်ငံအမေရိကနိုင်ငံနဲ့အခြားနိုင်ငံတွေမှာလဲခရစ်တော်ရဲ့အယံကိုဆောင်တဲ့သူများစွာရှိနေတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။နောက်ထပ်ခရစ်တော်အတုတွေအများကြီးပေါ်လာအောင်မှဖြစ်ပါတယ်။ဒါကြောင့်ယေရှုကသင်တို့ကိုအဘယ်သူမျှမလှည့်ပြစေခြင်းဟာတတိပြုကြလောလို့ကြိုတင်မှာထားတော်မူခြင်းဖြစ်ပါတယ်။ခရစ်တော်ရဲ့အယံကိုဆောင်တဲ့သူတို့ရဲ့လှည့်ပြခြင်းကနေသင်ဘယ်လိုလွတ်မြောက်နိုင်မလဲ။တမာကျမ်းစာကိုသက်စာရှိစွာလေ့လာဖတ်ရှုမှတ်သားပါတမာကျမ်းစာတဲ့ကခရစ်တော်ကိုပဲယုံကြည်နာခံပါမဿဲအခိုင်း24အခန်းငယ်6မှာယေရှုကသူပြန်ကြွလာခါနီးရင်သင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်းစစ်တိုက်အံ့သောမှာသတင်းစကားကို၎င်းကြားရကြလိမ့်မည်သို့တော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းဟာတတိပြုကြလော့ထိုအမှုအရာများသည်ဖြစ်ရမည်သို့တော်လည်းအဆုံးသည်မဖြစ်သေးလူတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံဘက်ပြုတ်ကြလိမ့်မည်လို့မိန့်တော်မူပါတယ်လူသမိုင်းကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လူတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံကြားမှာစစ်ပွဲများစွာရှိနေတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ကမ္ဘာသမိုင်းမှာထင်ရှားတဲ့ပထမကမ္ဘာစစ်တုန်းကလူတန်းပေါင်း20အသက်ဆုံးရှုံးခဲ့ရပါတယ်ဒုတိယကမ္ဘာစစ်မှာလူပေါင်း82တန်းအသက်ဆုံးရှုံးခဲ့ရပါတယ်1985ကနေဒီနေ့တိုင်အောင်စစ်ပွဲကြောင့်နှစ်ဆင့်နှစ်တိုင်းတေဆုံးသူပေါင်း3သိန်းကျော်ရှိတယ်လို့သူတီတီများကဆိုကြပါတယ်အခုကပ္ပနေစဉ်သတင်းတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်စစ်တိုက်တဲ့အကြောင်းတွေစစ်တိုက်မဲ့သတင်းတွေကိုနေစဉ်ကျွန်တော်တို့ကြားနေရတယ်မဟုတ်ပါလားအရှိအလယ်ပိုင်းဒေသမှာဆိုရင်နေ့တိုင်းလိုလိုစစ်ပွဲများရှိနေတဲ့အကြောင်းကျွန်တော်တို့ကြားရပါတယ်ကဘာကုလသမဂအဖွဲ့အစည်းကြီးကကဘာငိမ့်ချိုင်းရဲ့အတွက်ဒီနေ့အထိစ조사ပြတော့လှုပ်ဆောင်နေပေမဲ့ကဘာမှာငိမ့်ချမ်းမှုဆိုတာဖြစ်မလာပါဘူးခေပညာတိုးတက်လာတာနဲ့အမျှလူအသက်ကိုတတ်တဲ့လက်နက်ကိရိယာတွေလည်းတိုးတက်လာပြီးစစ်လက်နက်များကိုအပြိုင်အဆိုင်ထုတ်လုပ်နေကြပါတယ်ကျွန်တော်တို့နေထိုင်တဲ့ကဘာကြီးဟာစစ်မဲ့ငိမ့်ချမ်းတဲ့နေရာဖြစ်လာမှာမဟုတ်ဘူးစစ်ပွဲတွေများလာဖို့ပဲရှိပါတယ်လူမျိုးတစ်မျိုးနဲ့တစ်မျိုးလူသားအချင်းချင်းဘာကြောင့်စစ်တိုက်နေကြတာလဲအဖြေကတော့ယိုးယိုးလေးပါယာကုပ်အခိုင်းလေးအငယ်တစ်ကနေနှစ်အရလူတို့ရဲ့တတ်မှတ်သောစိတ်နဲ့လောဘစိတ်ကြောင့်ဖြစ်ပါတယ်မဿဲအခိုင်း24အငယ်9ကနေ8ကြားမှာယေရှုဖခင်ကအယက်ယက်တို့၌ အစာခေါင်းပါခြင်းကာလနာမြပြခြင်းမိကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်ထိုအမှုအရာတို့သည်ဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သည်လို့မိန့်တော်မူပါれဒီနေ့ကပ္ပသတင်းကိုကျွန်တော်တို့ကြည့်မယ်ဆိုရင်စစ်တံကြောင့်၎င်းတဘာဝဘေးတံကြောင့်၎င်းကပ္ပနေရအနှက်မှာအစာခေါင်းပါမှုကပ်ဘေးကြရောက်လျက်ရှိနေတဲ့အကြောင်းတွေ့ရပါတယ်ကပ္ပအရရမှာအစာခေါင်းပါမှုကြောင့်နှစ်ဆင်နှစ်တိုင်းသေဆုံးတဲ့သူများစွာရှိနေပါတယ်အချို့ကိုဖော်ပြရမယ်ဆိုရင်1958ကနေ1961အတွင်းတရုတ်ပြည်မှာအစာရေစာခေါင်းပါမှုကြောင့်လူတန်းပေါင်း15တန်းသေဆုံးခဲ့ရပါတယ်1996ကနေ1998အတွင်းမြောက်ကိုရီးယားမှာကျရောက်ခဲ့တဲ့အစာခေါင်းပါမှုကြောင့်လူပေါင်း3တန်းကျော်သေဆုံးခဲ့ရပါတယ်2010ကနေ2012အတွင်းဆူမားလီးယားနိုင်ငံမှာငတ်မှုမှုကြောင့်သေဆုံးတဲ့သူပေါင်း2,600နေပါရှိပါတယ်ဒီနေ့ကဘာအရရမှာစစ်တံကြောင့်၎င်းတဘာဝဘေးတံကြောင့်၎င်းအစာရှိတဲ့နေရာကိုလူတွေမရောက်နိုင်ခြင်းအစာကလူတို့ဈေးကိုမရောက်နိုင်ခြင်းတွေကြောင့်ကဘာမှာလူပေါင်းများစွာအသက်ဆုံးရှုံးရပါတယ်ကဘာကုလသမဂ FAO ဌာနရဲ့ထုတ်ပြန်ချက်အရခရစ်သက်ကရက်2010ခုနှစ်အတွင်းကဘာမှာအစာရေစာငတ်မှုသူပေါင်း925တန်းရှိတယ်လို့ဆိုပါတယ်ယေရှုကမိမိပြန်ကြွလာမယ့်အချိန်နှင်းရင်ကာလနာများပြားခြင်းဖြစ်မယ်လို့ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းဒီနေ့ကဘာအရရမှာထူးဆန်းတဲ့ယောဂါတွေကြားရောက်လျက်ရှိနေကြောင်းကျွန်တော်တို့ကြားနေရပါတယ်တရိတ်ဆန်ကနေတဆင့်60နိုင်တဲ့စက်ငှက်တုပ်ကွေးယောဂါလူလူချင်း60နိုင်တဲ့ B ပို HIV ပို စသဖြင့်လူတို့ရဲ့ကိုယ်ခန္ဓာကိုဖျက်ဆီးနိုင်တဲ့ယောဂါအမျိုးမျိုးကိုကျွန်တော်တို့ကြားနေရပါတယ်ယေရှုကသူပြန်ကြွလာမယ့်အချိန်နှင်းရင်မိငလင်တွေလှုပ်မယ်လို့ကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းကဘာအရရမှာမိငလင်လှုပ်တဲ့သတင်းတွေကိုကျွန်တော်တို့ကြားနေရပါတယ်အမေရိကန်ဘူမိဗေဒပညာရှင်များရဲ့လေ့လာတွေ့ရှိချက်အရကဘာမှာတန်းနဲ့ခြေတဲ့ငလင်တွေနှစ်တိုင်းလှုပ်နေကြောင်းအဲ့ဒီတဲကအများစုဟာအားပြောက်တဲ့ငလင်တွေဖြစ်နေလို့ငလင်ရှိမှန်းကျွန်တော်တို့မသိရတာဖြစ်ကြောင်းနှစ်စဉ်နှစ်တိုင်းထိခိုက်ဆုံးရှုံးမှုကိုဖြစ်စေနိုင်တဲ့မြေငလင်ပေါင်း100လှုပ်နေကြောင်းအဲ့ဒီတဲကအများစုဟာလူသူမရှိတဲ့အရက်မှာလှုပ်ခဲ့လို့သာထိခိုက်ဆုံးရှုံးမှုတွေနဲ့ကျွန်တော်တို့မရင်ဆန်ရတာဖြစ်တဲ့အကြောင်းစသဖြင့်အမေရိကန်ဘူမိဗေဒပညာရှင်များကဆိုပါတယ်ဗြိတိရှ်ဘူမိဗေဒပညာရှင်များရဲ့ထုတ်ပြန်ချက်အရနှစ်စဉ်နှစ်တိုင်းအားကြီးတဲ့ Richter scale 8.0 အဆင့်ရှိတဲ့မြေငလင်ဟာတစ်ကြိမ်လှုပ်ကြောင်းကျွန်တော်ဒီ 8.0 အဆင့်လောက်ဆိုရင်တော့ဆုံးရှုံးမှုအများကြီးကိုဖြစ်စေနိုင်တဲ့အားကြီးတဲ့မြေငလင်ဖြစ်ပါတယ် 7.0 ကနေပြီးတော့ 7.9 အဆင့်ရှိတဲ့အားကြီးတဲ့မြေငလင်18ကြိမ်နောက်ထပ်အားကြီးတဲ့ 6.0 ကနေပြီးတော့ 6.9 မြေငလင်138ကြိမ်အားအသင့်အတင့်ကြီးတဲ့ 5.0 ကနေပြီးတော့ 5.9 မြေငလင်ဟာ1,319ကြိမ်အားအသင့်အတင့်ရှိတဲ့ 4.0 ကနေပြီးတော့ 4.9 မင်္ဂလင်13,000 3.0 ကနေပြီးတော့ 3.9 အဆင့်ရှိတဲ့မင်္ဂလင်13,000 2.0 ကနေပြီးတော့ 2.9 အဆင့်ရှိတဲ့အားပြောက်တဲ့မင်္ဂလင်ပေါင်း13,000နှစ်စဉ်နှစ်တိုင်းလှုပ်တဲ့အကြောင်းဗိတိန်ဘူမိဗေဒပညာရှင်များကထုတ်ပြန်ထားပါတယ်ထိခိုက်ဆုံးရှုံးခြင်းကိုဖြစ်စေတဲ့မင်္ဂလင်အချို့ကိုကျွန်တော်တို့ကြည့်မယ်ဆိုရင်လွန်ခဲ့တဲ့2004ဒီဇင်ဘာလမှာလှုပ်ခဲ့တဲ့ဆူနာမီငလင်ကြောင့်လူပေါင်း2,000ကနေပြီးတော့3,000ဝန်းကျင်လောက်သေဆုံးခဲ့ရပါတယ်2010ဇန်နဝါရီလတုန်းကဟေတီမှာလှုပ်ခဲ့တဲ့ငလင်ကြောင့်လူပေါင်း3,016,000အသက်ဆုံးရှုံးခဲ့ရပါတယ်2011ခုနှစ်မှာဂျပန်နိုင်ငံမှာအလွန်အားကြီးတဲ့ 9 point အဆင့်ရှိတဲ့မင်းငလင်လှုပ်ခဲ့ပါတယ်အဲ့ဒီငလင်ကြောင့်သူတို့ရဲ့နျူကလ িয়ার စက်ရုံတွေပျက်စီးသွားပြီးတော့ဒုက္ခအကြီးကျယ်ရောက်ခဲ့ရတဲ့အကြောင်းကျွန်တော်တို့ကြားခဲ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလည်း2011ခုနှစ်မတ်လတုန်းက 6.8 ပြင်းအားရှိတဲ့မြေငလင်ရှမ်းပြည်နယ်မှာလှုပ်ခဲ့ပါတယ်2012ခုနှစ်နိုဝင်ဘာလမှာအားကြီးတဲ့ 6.8 အဆင့်ရှိတဲ့မင်္ဂလင်ရွှေဘုံမြို့မှာလှုပ်ခဲ့လို့လူဆက်နှစ်ဦးသေဆုံးပြီးတရားတစ်ဆင့်ပျက်စီးခဲ့ရပါတယ်။2018ခုနှစ်အေဗီလမှာလည်းနေပြည်တော်နားမှာအားအသင့်အတင့်ရှိတဲ့မင်္ဂလင်လှုပ်ခဲ့ပါတယ်။2019ခုနှစ်တုန်းကအီယော်ရီတိုင်းမှာတိုက်ခတ်သွားတဲ့စိုက်ကလုန်းနာဂစ်ကိုမှတ်မိကြပါပါ။အခုလည်းကမ္ဘာနေစဉ်သတင်းစာကိုကြည့်မယ်ဆိုရင် ရေကြီးတဲ့သတင်းတွေစိုက်ကလုန်းလေမုန်တိုင်းလေဆင်နှမောင်းနဲ့အခြားတဘာဝဘေးဒဏ်တွေကြားရောက်လျက်ရှိနေတဲ့အကြောင်းကျွန်တော်တို့ကြားနေရပါတယ်။ကမ္ဘာအရရမှာနေစဉ်ကြားရောက်လျက်ရှိတဲ့တဘာဝဘေးဒဏ်တွေကိုသိချင်ရင် www.disaster/report.com မှာဝင်ရောက်ဖတ်ရှုနိုင်ပါတယ်။ဒီအရာတွေကိုဘာကြောင့်ကျွန်တော်အချိန်ကုန်ခံပြီးတော့ပြောရတာလဲ။ဒါတွေဟာယေရှုဖခင်က သူကြွလာခါနီးမှာဖြစ်ပျက်မယ်လို့ကြိုတင်မိန့်တော်မူသောအရာတွေဖြစ်ပါတယ်။အဲ့ဒါတွေကိုကြည့်ခြင်းဖြင့်ယေရှုဖခင်ပြန်လဲကြွလာမယ့်အချိန်ဟာနေ့နေပြီဆိုတာကျွန်တော်တို့သိရပါတယ်။ဒါကြောင့်ကျွန်တော်တို့အစဉ်အသင့်ဖြစ်ဖို့လိုအပ်တယ်ဆိုတာကိုသိနိုင်ဖို့အဲ့ဒါတွေကိုကျွန်တော်အချိန်ကုန်ခံပြီးတော့ပြောနေရတာဖြစ်ပါတယ်။ယေရှုခရစ်တော်နဲ့တွေ့ဆုံမှုအစဉ်အသင့်ဖြစ်ပြီလားမိတ် အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အစင်သင့်ပြင်ထားနိုင်ပါれယေရှုခရစ်တော်ကိုယုံကြည်လက်ခံရင်အပြစ်စီရင်ခြင်းခံရမှာမဟုတ်ဘူးဘာဖြစ်လို့လဲဆိုရင်ယေရှုပထမအကြိမ်ကြွလာတော့ကသူ့ကိုယုံကြည်သောသူတို့ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးသွားပြီဖြစ်သောကြောင့်ယေရှုကိုယုံကြည်လက်ခံသောသူတို့အတွက်အပြစ်စီရင်ခြင်းမရှိတော့ဘူးယေရှုကိုညှင်းပယ်ရင်တော့မိတ်ဆွေကျိုးလွန်ခဲ့တဲ့အပြစ်တစ်ခုချင်းစီအတွက်ထာဝရငရဲမိအိမ်ထဲမှာအပြစ်တန်စီရင်ခြင်းခံရမှာဖြစ်ပါတယ်တကယ်လို့ယေရှုခရစ်တော်ဒုတိယအကြိမ်ကြွလာတော်မူတဲ့အချိန်အထိမိတ်ဆွေဟာအသက်မရှင်ခဲ့ဘူးဆိုရင်လေလူတိုင်းအတွက်နောင်ဘဝသွားရမယ့်နေရာနှစ်နေရာပဲရှိတဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်အဲ့ဒီနေရာတွေကတော့ကောင်းကင်နိုင်ငံတော်နဲ့မရဏနိုင်ငံလို့ခေါ်တဲ့ငရဲပြည်တို့ဖြစ်ကြပါတယ်ယေရှုခရစ်တော်ကိုယုံကြည်သောသူတိုင်းတေရာနဲ့ချက်ချင်းကောင်းကင်နိုင်ငံတော်ကိုဖျားသခင်ခေါ်ဆောင်တော်မူကြောင်းယေရှုခရစ်တော်ကိုယုံကြည်လက်ခံခြင်းမရှိသေးတဲ့သူတွေကတော့တေရာနဲ့ချက်ချင်းအပယ်ငရဲမိအိမ်တဲကိုရောက်သွားတဲ့အကြောင်းဖျားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ယေရှုခရစ်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းမရှိသေးရင်စန့်တော်လက်မကွေးမီကွေးတော်လက်မစန့်မီအခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါရယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။